ဝါမမကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာအခုဆိုရင်ပြည်သက်မှနှစ်တန်းကျော်နဲ့တေဆုံးသူ6000ကျော်ရှိသွားခဲ့ပြီးဒီထဲမှာဥရောပနဲ့အမေရိကန်နိုင်ငံကထိခိုက်တေဆုံးမှုအများဆုံးရှိခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံအနေနဲ့ရှိလာမဲ့သတင်းပတ်တွေဟာအခက်အခဲဆုံးကာလတွေဖြစ်လိမ့်မယ်လို့သမ္မတတော်ထရမ့်ကသတင်းလေးကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ တမကောင်အကြောင်းမလားဆိုပါပဲသေဆုံးမှုတွေအများကြီးရှိလာမှာပါလို့သမထောက်ကပြောသွားတာပါမေရန်ပြည်တော်စုမှာယောဂကုသခန်းသူရေတွက်ဟာ3သိန်းကျော်ရှိသွားခဲ့ဖြစ်ပြီးသေဆုံးသူကတော့8100ကျော်ရှိပါတယ်ဒီသေဆုံးသူတွေထဲမှာ3500ကျော်ကတော့နယူးယောက်ပြည်နယ်တစ်ခုတည်းကဖြစ်ပါတယ်ဥရောပဘက်မှာဆိုရင်စပိန်နိုင်ငံမှာတော့ယောဂကုသခန်းသူရေတွက်ဟာ3သိန်း3000ကျော်ရှိသွားဖြစ်ပြီးတော့စပိန်ဟာဥရောပမှာအီတလီကိုကျော်ပြီးတော့ယောဂကုသခန်းသူအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်သေဆုံးသူရေတွက်ကတော့11000ကျော်ရှိတယ်လို့ဆိုပါတယ်ဒါကြောင့်ဧပြီလ17ရက်နေ့အထိတနိုင်ငံလုံးအတိုင်းအတာနဲ့နောက်ထပ်15ရက်ကြာအပြင်းမထွက်ပဲထပ်နေကြဖို့ကိစ္စကိုထပ်တိုးသွားဖို့အတွက်စပိန်အာဏာပိုင်တွေဘက်ကပြင်ဆင်နေပါတယ်။အီတလီမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ကျန်းမာရေးဝန်ထမ်းဟာ11000ကျော်ရှိပြီးဆရာဝန်83ယောက်သေဆုံးခဲ့တယ်လို့အီတလီမျိုးသားကျန်းမာရေးဌာနကပြောပါတယ်။အီတလီမှာစုစုပေါင်းယောဂကူးစက်ခံရသူ13000ကျော်နဲ့သေဆုံးသူ10000ကျော်ရှိပါတယ်။ဗြိတိန်မှာတော့စနေနေ့ကနောက်ထပ်ယောဂကုသခန်းသူ908ယောက်ရှိတဲ့အတွက်အခုဆိုရင်ဗိုင်းရပ်စ်ကုသခန်းသူက4300ကျော်ရှိသွားပြီဖြစ်ပြီးဗိုင်းရပ်စ်ကုသခံရမှုအန္တရာယ်ကိုထိန်းချုပ်နိုင်မှုဂျူးပန်းတဲ့အစီအစဉ်တရအနေနဲ့အကျဉ်းသားတွေထောင်ထဲချီပြီးလွှတ်ပေးသွားမယ်လို့ဗြိတိန်တရားရေးဌာနကမနေ့ကကြေညာပါတယ်ပြင်သစ်မှာတော့ယောဂကုသခန်းသူ8300ကျော်နဲ့သေဆုံးသူ6500ကျော်ရှိပါတယ်ခင်ဗျာ